ယမန်နိုင်ငံမှာဆာဒီအစိုးရဦးဆောင်တိုက်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဦးလေးတန်းကိုအမေရိကန်အလက်ထက်လွှတ်တော်မှထောက်ခံမဲ63မဲကန့်ကွက်မဲ38မဲနဲ့ပုံထုံးနေတော့အတီးပြုတ်ခဲ့ပါတယ်ဒီမဲခွဲထောက်ခံမှုကိုကြည်ကျင်းဖြင့်ဆာဒီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့အင်ဂျီရောဂျားမှသဘောထားကွဲနေပြီဆိုတာကိုပြသနေပါတယ်။ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးထိပ်တန်းတာဝန်ရှိသူ2ယောက်ကယေမန်စစ်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုအထက်လွှတ်တော်ကိုတကပိတ်ရှင်းလင်းပြောကြားခဲ့ပေမဲ့ဒီစစ်ပွဲကနေအမေရိကန်ထွက်ဖို့လွှတ်တော်အမတ်တွေဆုံးဖြတ်ခဲ့ကြတာပါ။တူရကီနိုင်ငံကဆာဒီကောင်စစ်ဝင်ရုံးထဲမှာဆာဒီသတင်းတောက်ဂျမာကရှိုဂျီအသက်ခံခဲ့ရတာ2လနီးပါးရှိလာနေပေမဲ့ဆာဒီအစိုးရနဲ့အမေရိကန်အစိုးရကြားသမိုင်းဝင်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းထားဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရောကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပါတိုက်တွန်းခဲ့ပါတယ်ယေမန်နိုင်ငံကဟူသီတပုံတွေကိုဆာဒီဥဆောင်ချေမုန်းတဲ့စစ်စင်ရေးမှာအမေရိကန်ကထောက်ခံပံ့ပိုးဖို့လိုတယ်လို့လည်းပြောနေပါဗျ။အထက်လွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြောကြားပွဲမှာ CIA အကြီးအကဲဂျီနာဟက်စပေါ်မပါတဲ့အတွက်ကိုလည်းဒီမိုကရက်လွှတ်တော်အမတ်တွေရော Republican အမတ်တွေပါတော်လေးမကြေမနက်ဖြစ်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့သတင်းတောက်ကရှိုဂျီကိုလုံခြုံဖို့အတွက်ဆာဒီအင်ရှစ်မင်သားမိုဟာမက်ဘင်ဆယ်မန်အမိန့်ပေးခဲ့တာလို့ CIA ကစုံစမ်းမှုတွေအရသိရကြောင်းထုတ်ပြန်ခဲ့ပါဗျ။